Welcome to the Voice of America in Burmese.
မြန်မာညနေခင်းမှာသောတာရှင်များရှင်2019ခုနှစ်နိုဝင်ဘာလ29ရက်ဗဒူးနေ့ညနေခင်း VOA စီစဉ်နေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်ထိလိုင်းဒိုမီတာ19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မဤတန်းစမဒီညနေခင်းတွေစီစဉ်နေကိုတင်ဆက်ပေးသွားမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ပုံရဲမင်းကြီး Francis ရဲ့တတိယမြောက်နေ့မြန်မာနိုင်ငံခီးစဉ်တွင်ရခိုင်ရန်ကုန်မြို့မှာဒီကနေ့တရားဟောရမှာတော့ငင်းရဲပြန်လည်တင်းမြက်ရေးတိုက်တွန်းမိန့်ကြားသွားပါတယ်။အမေရိကန်ပြည်ထောင်စုအထိရောက်နိုင်တယ်လို့ဆိုတဲ့တိုက်ချင်းပြင်ပထိန်တက်မစ်ဆိုင်းတုံးတစ်စင်းကိုမြောက်ကိုရီးယားကထပ်မံပြစ်လို့ဆန်းသက်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နားလောင်နေတူချင်းကြားပြသမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့တာရှင်တွေနားဆင်ကြမယ်။ဒီမှာမြန်မာနိုင်ငံကိုရောက်နေတဲ့ပုံရဲမင်းကြီး Francis က
So che molti in Myanmar portano le ferite della violenza sia visibile che
စစ်ပွဲတွေပြိခါတွေရဲ့ဒဏ်ကိုခံနေရတဲ့သူတွေရှိတဲ့မြန်မာနိုင်ငံမှာမုန်တီးမှုတွေငင်းပယ်ခံရမှုတွေကိုချစ်ချင်းမြတ်တာနဲ့အောင်မြင်ကျော်လွှားနိုင်ရမယ့်အကြောင်းအခုလိုမိန့်ကြားသွားတာကိုမကြခင်မှာပြည်စုံနာဆင်ကြားမှာပါ။ထားဒါပြင်ပိုယဟန်မင်းကြီး Francis ကကချင်ဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးတော့ကချင်ကက်သလစ်ဘာသာဝင်တွေနဲ့တွေ့ဆုံတဲ့အကြောင်းပြင်ပြိခါတွေကြောင့်ထိခိုက်လာတဲ့ရခိုင်ပြည်တွေကစပားစိုက်ပျိုးရေးအကြောင်းစတာတွေကိုလည်းဒီညနေမှာနာဆင်ကြားဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တဲရောက်တဲ့တင်းတွေကိုကိုအောင်လေးဦးနဲ့နန်းလောင်တို့ကကြီးညာပေးမှာပ
ါကက်သလစ်ခရစ်ယာန်သာသနာပိုင်ပိုယန်မင်းကြီး Francis ရဲ့တတိယမြောက်နေ့မြန်မာနိုင်ငံခီးစဉ်တွင်ရန်ကုန်မြို့မှာဒီကနေ့တရားဟောရမှာတော့ငင်းရဲပြန်လည်တင့်မြက်ရေးတိုက်တွန်းမိန့်ကြားသွားပါတယ
် So que molti in Myanmar portano le ferite della violenza sia visibile che
မြန်မာနိုင်ငံမှာချမ်းပတ်မှုရဲ့ဒဏ်ရာဒဏ်ချက်တွေရရှိခံစားနေရသူတွေအများအပြားရှိနေတယ်ဆိုတာကိုသိရှိကြောင်းနဲ့မြင်နိုင်တာရောမမြင်နိုင်တဲ့ဒဏ်ရာဒဏ်ချက်တွေကိုအမျှော်မြင်ရှိရှိတုံ့ပြန်ကူစားဖို့လိုအပ်ကြောင်းနဲ့ဒေါသတွေလက်စားချင်မှုတွေနဲ့ဒဏ်ရာတွေကိုကူစားတာယေရှုခရစ်တော်ရဲ့လမ်းစဉ်မဟုတ်တဲ့အကြောင်းပုံရံမင်းကြီးတိုက်တွန်းမိန့်ကြားသွားတာဖြစ်ပါတယ်။ရန်ကုန်မြို့ကျိုက်ဆန်ကွင်းကပုံရံမင်းကြီးရဲ့တရားပွဲကိုနားထောင်မှုတွေမြန်မာနိုင်ငံကကက်သလစ်ခရစ်ယာန်ဘာသာဝင်ထောင်နဲ့ချီပြီးမနေ့ညကကြိုတင်ဆောင်ဆိုင်နေကြတာပါ။ပုံရံမင်းကြီး Francis ဟာမနေ့ကလည်းနေပြည်တော်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆက်စုကြီးနဲ့တွေ့ဆုံခဲ့ပြီးတရားဟောကြားရမှာမြန်မာနိုင်ငံမှာငင်းကြိုင်းရေးနဲ့ပြန်လည်တင်းမြက်ရေးအတွက်အလေးထားတိုက်တွန်းသွားပါတယ်။ပုံရံမင်းကြီးရဲ့ခီးစဉ်တွင်နိုင်ငံကအာယုံဆက်ခံနေရတဲ့ရခိုင်ပြည်နယ်ကပြဿနာတွေနဲ့ပတ်သက်လို့အာယုံဆက်ပြောတာမျိုးမရှိဘူးဆိုပြီးလူ့ခွင့်ရေးလှုပ်ရှားသူတွေကတော့ဝေဖန်ခဲ့ကြတာပါ။ဒေါက်တာဆက်စုကြီးကတော့ရခိုင်ပြည်နယ်အချက်တဲကိုမြန်မာစိုးရကငင်းချင်းချင်းဖြစ်ရှင်းသွားမဲ့အကြောင်းပုံရံမင်းကြီးရဲ့မိန့်ခွန်းမတိုင်မီမှာပဲပြောကြားသွားပါတယ်။ပုံရံမင်းကြီးကဒီကနေ့ရန်ကုန်မြို့မှာပဲတန်ခတ်နာရကဆရာတွေနဲ့တွေ့ဆုံခဲ့သလိုမြန်မာနိုင်ငံအနှံ့ပြားကကက်သလစ်ခရစ်ယာန်ဂါယုဆရာတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။မနေ့ကမှာတော့ရခိုင်ပြည်နယ်ကပြည်ပကတိကြောင့်တိမ့်နဲ့ချီတဲ့ဒုက္ခသည်တွေထွက်ပြေးခုန်လုံနေရတဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုပုံရံမင်းကြီးခီးဆက်မှာဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုအထိရောက်အောင်ပြင်နိုင်တယ်ဆိုတော့တိုက်ချင်းပြစ်တုံးကြီးတစ်စင်းကိုမနေ့အင်္ဂါနေ့မှာအအောင်မြင်မြင်ပြစ်လုပ်လိုက်တယ်လို့မြက်ကိုရီးယားနိုင်ငံကပြောပါတယ်။မြက်ကိုရီးယားနိုင်ငံပိုင်သတင်းစာကဒီကနေ့ဗုဒ္ဓနေ့မနေ့အစောပိုင်းမှာအခုလိုကြေညာလိုက်တာပါ။ဟွာဆောင်15မီဆိုင်တုံးကြီးကိုအောင်မြင်စွာပြစ်လုခဲ့တာကိုစောင့်ကြည့်ခဲ့တဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းကနိုင်ငံပိုင်အမှုမျိုးစွာအားကိုတမိုင်းဝင်ရရှိလိုက်ပြီးဆိုပြီးကုံယုံဝင်ကြွားစွာကြေညာလိုက်တယ်လို့လည်းအဲ့ဒီကြေညာချက်မှာပြောထားပါတယ်။ဟွာဆောင်15တုံးကြီးကိုမြို့တော်ပျုံရဲရဲမြောက်ဖက်ကရှန်းနီကွင်းကနေပြစ်လုခဲ့တာဖြစ်ပြီးတော့ပြန်တန်းချိန်53မိနစ်ကြာမြင့်ခဲ့ပါတယ်။အဲ့ဒီတုံးကြီးဟာဂျပန်ပင်လယ်ထဲကျမသွားခင်ကီလိုမီတာ950အကွာထိရောက်ခဲ့ပြီး4455ကီလိုမီတာအမြင့်ထိရောက်အောင်ပြစ်လုနိုင်ခဲ့တယ်လို့မြောက်ကိုရီးယားကပြောပါတယ်။တုံးကြီးကြားခဲ့တဲ့နေရာဟာဂျပန်တို့ရဲ့တည်တံစီးပွားရေးဆုံးပိုင်နယ်နယ်မြေတွင်ဖြစ်ပါတယ်။မြောက်ကိုရီးယားရဲ့ ICBM ဒုံးပြစ်လုလိုက်ပြီးနိုင်ပိုင်းကြမှာတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအဲ့ဒီအခြေအနေတွေကိုကင်တွယ်သွားမယ်လို့သတင်းထောက်တွေကိုပြောဆိုခဲ့ပါတယ်။ဘယ်လိုကင်တွယ်မလဲဆိုတဲ့အသေးစိတ်အချက်ကိုတော့ပြောမသွားပါဘူး။ဒါပေမဲ့လည်းမြောက်ကိုရီးယားပေါ်အမေရိကန်တို့ရဲ့ချင်းကကင်တွယ်ဆောင်ရွက်ပုံတွေပြောင်းလဲမသွားသေးဘူးလို့လည်းပြောဆိုခဲ့ပါတယ်။
စီရီးယားနိုင်ငံကခုနှစ်နီးပါးကြာပြည်တွင်းစစ်ဆုံးသတ်ရေးကုလသမဂ္ဂကဦးဆောင်တဲ့ညီညွတ်ရေးဆွေးနွေးပွဲမှာစီရီးယားဆိုရဆစ်ဆက်ညီနန်းသူတွေဒီကနေ့ပါဝင်ဆွေးနွေးလိမ့်မယ်လို့မျှော်လင့်ရပါတယ်။ကုလသမဂ္ဂဒုက္ခစလေစတီဖန်တမက်စတူရာနဲ့စီရီးယားတက်ခံအုပ်စုတို့တွေ့ဆုံပြီးမနေ့တုန်းကပဲညီညွတ်ရေးဆွေးနွေးပွဲတွေစတင်လိုက်တာပါ။တွေ့ဆုံမှုပြီးမှတော့အစိုးရနဲ့တက်ခံကြတိုက်ရိုက်တွေ့ဆုံဆစ်ဆက်ညီနန်းနိုင်အောင်ကမ်းလှမ်းသွားမှာဖြစ်ကြောင်းဒုက္ခစလေကပြောပါတယ်။ နိုင်ငံရေးအတွင်ကူပြမှုအစီအစဉ်ရဲ့တစ်စိတ်တစ်ပိုင်းဖြစ်သမရဘက်ရှယ်အာဆတ်ယာရုကဆင်ပေးဖို့အတက်ခံဘက်ကတောင်းဆိုနေရကြောင်းညဉ့်ညဲဆွေးနွေးပွဲမှာအစိုးရကိုယ်စားလှယ်ဖွဲ့ပါဝင်မှုနှောင့်နှေးနေရတာဖြစ်ကြောင်းလဲစီးရီးယားဆွေးရပိုင်ဆန္ဒသတင်းဌာနကပြောပါရယ်စီးရီးယားနိုင်ငံအနာဂတ်အတွက်လမ်းပြမြေပုံတစ်ခုရေးဆွဲရမှာအစိုးရနဲ့တိုက်ခံသဘောနဲ့ကြားသဘောတူညီချက်ရရှိနိုင်ရေးကုလသမဂ္ဂကနှစ်နဲ့ချီတဲ့ကြိုးပမ်းမှုတွေမှာစီးရီးယားသမရယာရုကဆင်ပေးရေးကိစ္စအဓိကအဟံအတားတစ်ခုဖြစ်နေကြတာပါချင်းကဥပဒေတည်းရဲ့ရေးဆွဲဖို့နဲ့ရွေးကောက်ပွဲတွေချင်းပါရေးတို့ပါဝင်ပြီးကုလသမဂ္ဂလူညွန်ရေးကောင်စီကအတည်ပြုလက်ခံထားတဲ့အခြေခံမူပေါင်းတစ်ခုအရဆွေးနွေးညှိနှိုင်းကြရမှာနှစ်ဖက်အကြားသဘောထားကွဲပြားမှုတွေကိုနည်းနည်းနဲ့များနည်းအောင်ကြိုးပမ်းနိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းလဲထုတ်ကိုယ်စဲဒမက်ဆူရာကပြောပါတယ်။ဒါပေမဲ့လည်းဆွေးနွေးပွဲတွေမှာကြိုတင်သတ်မှတ်ချက်တွေနဲ့ပါဝင်တာမျိုးကိုတော့လက်ခံမှာမဟုတ်ကြောင်းလဲထပ်မံပြောဆိုထားပါတယ်
။မကြခင်ကပြန်ပြီးတော့ကောင်းထောင်လာတဲ့ရုရှားနိုင်ငံရဲ့ချိန်ချောင်းမှုတွေကိုအမေရိကန်ပြည်ထောင်စုနဲ့မဟာမိတ်ဥရောပနိုင်ငံတွေကသတိပြုမိတယ်လို့ရုရှားရဲ့အန္တရာယ်ကနေဥရောပကိုဆက်ပြီးတော့ခင်ခင်မမကာကွယ်ပေးသွားမယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။ရှေ့သတင်းပတ်တွေအတွင်းသွားရောက်မဲ့ဥရောပခီးစဉ်မတိုင်ခင်ရပိုင်အလို့မှာဝန်ကြီး Tillerson ကအခုလိုမှတ်ချက်ပေးပြောဆိုလိုက်တာပါ။အဲ့ဒီခီးစဉ်အတွင်းမြောက်အတ္တလန္တိတ်ကောင်စီ NAC နဲ့ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်မှုအဖွဲ့ဝင်နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေနဲ့လည်းဝန်ကြီး Tillerson တွေ့ဆုံမှုစီစဉ်ထားပါတယ်။တာနေမကယူကရိန်းနိုင်ငံအပေါ်ရုရှားရဲ့ကျူးကျော်ရာဇာမှုကြောင့်အမေရိကန်နဲ့ရုရှားတို့ကြားအိတ်ဆက်နေခဲ့တဲ့နိုင်ငံဆက်ဆံရေးမှာအဟံအတားရိဆက်ပြီးဖြစ်ပေါ်ခဲ့ရတယ်လို့ဥရောပဆိုင်ရာမော်ရာယာမိန်ခွန်အတွင်ဝန်ကြီးတီလက်ဆန်ကထည့်သွင်းပြောဆိုသွားပါတယ်။ယူကရိန်းနိုင်ငံရင်းနဲ့ပတ်သက်ပြီးတော့မဖြစ်ရှင်းနိုင်သေးတဲ့များနိုင်ငံခြားဆက်ဆံရေးဟာပုံမှန်ပြန်ဖြစ်လာမှာမဟုတ်ကြောင်းဝါရှင်တန် DC ကဝူဒရိုးဝီလ်ဆန်စင်နာမာမိန်ခွန်ပြောကြားစဉ်ထည့်သွင်းပြောဆိုသွားပါတယ်။ယူကရိန်းမှာဖြစ်ပေါ်နေတဲ့ပဋိပက္ခကိုအဆုံးသတ်ရလိမ့်မယ်လို့လည်းဝန်ကြီးတီလက်ဆန်ကပြောပါတယ်။
ယူအေဗီကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအေဗီကအတန်မြန်မာဘာသာစစ်စစ်ရဲ့ဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အာဖရိကနိုင်ငံကဒီကနေ့ထိပ်သီးဆွေးနွေးပွဲမှာဥရောပနဲ့အာဖရိကတက်ကခေါင်းဆောင်တွေတွေ့ဆုံပြီးစီးပွားရေးပူးပေါင်းဆောင်ရွက်ရေးအလုပ်ကိုင်ဖန်တီးရေးရှင်းပြောင်းနေထိုင်သူတွေအရေးငင်းချိုင်းနဲ့လုံခြုံရေးပါဝင်ကိစ္စရပ်တော်တော်များကိုဆွေးနွေးကြမှာဖြစ်ပါတယ်။ဥရောပသမဂ္ဂ EU နဲ့အာဖရိက Union EU တို့ရဲ့အပေချန်မျိုးကနှစ်ရက်ကြာထိပ်သီးဆွေးနွေးပွဲကိုတော့ EU ဖွဲ့ဝင်55နိုင်ငံနဲ့ EU ဖွဲ့ဝင်28နိုင်ငံတို့ကခေါင်းဆောင်တွေတက်ရောက်ကြမှာပါ။အာဖရိကနဲ့ဥရောပတက်ကခေါင်းဆောင်တွေဟာမကြာခင်ညတိကစလို့မြောက်အာဖရိကကရှင်းပြောင်းချေချသူတွေမြေထဲပင်လယ်ကိုဖျက်ဆီးဥရောပကိုဝင်ရောက်နေကြတဲ့ပြဿနာနဲ့ရင်ဆိုင်နေရတယ်လို့အခြေချနေထိုင်မှုနဲ့ပတ်သက်လို့အခြေတင်ငင်းခုမှုတွေနှစ်စဉ်နှစ်တိုင်းလူပေါင်းထောင်ချီတည်ဆုံနေရတဲ့လမ်းကြောင်းတစ်ချောင်းဘေကင်းလွန်ညောဘယ်လိုလုပ်နိုင်မလဲဆိုတဲ့စိန်ခေါ်မှုတွေနဲ့လည်းရင်ဆိုင်နေရတာဖြစ်ပါတယ်။ EU နိုင်ငံခြားမူဝါဒရေးရာအကြီးအကဲဖက်ဒရစ်ကမော်ဂန်ဟီနီကတော့ထိပ်သီးညီလာခံရွှေ့ပြောင်းနေထိုင်သူတွေအရေးဆွေးနွေးပွဲတက်တက်မဟုတ်ပေမဲ့ဒီကိစ္စကိုထပ်သွင်းပြောဆိုကြမှာဖြစ်ကြောင်းပြောဆိုခဲ့တာပါ။လူသက်တွေကိုကာကွယ်ဆောက်ရှောက်နိုင်မှုလူတွေပုံမှန်ရွှေ့ပြောင်းသွားလာနေထိုင်မှုတွေအတွက်လမ်းပွင့်ပေးဖို့နဲ့အာဖရိကတိုက်ကလူငယ်တွေအတွက်စီးပွားရေးခွင့်လန်းတွေဖန်တီးပေးဖို့အားလုံးမှာတာဝန်ရှိပေမဲ့ခေတ်သစ်ကြီးကျွန်းစနစ်ကနေငွေရှာနေရတဲ့ရာဇဝတ်ကိန်းတွေကိုရှင်းလင်းဖို့ဟာဦးစားပေးဆောင်ရမယ့်ကိစ္စတစ်ခုဖြစ်ကြောင်းလည်းပြောဆိုသွားပါတယ်
။ဩစတြေးလျနိုင်ငံမှာလိင်နူချင်းတရားဝင်လက်ထပ်ထိန်မြှောက်နိုင်ဖို့နောက်ထပ်ခြေလှမ်းတစ်လျှောက်ညှိကပ်လာပါပြီ။လိင်နူချင်းလက်ထပ်မှုကိုနိုင်ငံတော်တခဲနဲ့ထောက်ခံထားတဲ့စစ်တမ်းထွက်ပေါ်လာပြီးနှစ်ပတ်အတွင်းမှာပဲဩစတြေးလျအထက်လွှတ်တော်ကဒီကနေ့ဗုဒ္ဓဟူးနေ့မှာအဲဒီဥပဒေကြမ်းကိုထောက်ခံမဲ့43ပဲကန့်ကွက်မဲ့12ပဲနဲ့အလွယ်တကူပဲအတည်ပြုလိုက်ကြပါတယ်။ဘာသာရေးကိုအခြေခံပြီးတော့လိင်နူချစ်သူတွေကိုအခက်အနားနဲ့လက်ထပ်ပေးဖို့ညှဉ်းဆန်ကြတဲ့တင်းအောင်ဆရာတွေခရီးယံဝတ်ပြုပွဲဦးဆောင်တဲ့ဓမ္မဆရာတွေအပြင်မင်္ဂလာအခမ်းအနားပြင်ဆင်ပေးကြတဲ့လူတွေကိုကာကွယ်ပေးထားတဲ့ Conservative တို့ရဲ့ပြင်ဆင်ပြသချက်ဥပဒေကြမ်းကိုဥပဒေပြုအမတ်တွေကကန့်ကွက်လိုက်တာပါ။လိင်နူချစ်သူတွေဖြစ်ကြောင်းလူသိရှင်းကြားထုတ်ဖော်ပြောဆိုထားတဲ့အထက်လွှတ်တော်အမတ်ပင်နီဝမ်ကအခုလိုထောက်ခံမဲ့ပေးကြတာဟာဩစတြေးလျနိုင်ငံမှာလိင်နူချင်းချစ်သူတွေကိုလက်ခံမဲ့လက္ခဏာလူတဦးချင်းရဲ့ချစ်ချင်းမေတ္တာကတခြားသူတဦးထက်မလျော့ဘူးဆိုတာကိုပြသမဲ့ပြရောက်ဖြစ်တယ်လို့ဆနာမဲမပေးခင်မှာပြောကြားတော့ပါတယ်။ဥပဒေကြမ်းကိုလာမဲ့သတင်းပတ်တွင်အောက်လွှတ်တော်မှဆက်လက်အတည်ပြုရမှာဖြစ်တယ်လို့အလွယ်တကူအတည်ပြုနိုင်လိမ့်မယ်လို့လည်းခန့်မှန်းရပါတယ်။ Christmas ကာလမတိုင်ခင်လိင်နူချင်းလက်ထပ်နိုင်မဲ့ဥပဒေကြမ်းအတည်ပြုရေးလှုပ်ဆောင်သွားမယ်လို့လည်းဝန်ကြီးချုပ် Melkon Tanbo ကအတည်ပြုပြောဆိုထားပါတယ်။
ကမ္ဘာတော်ငပြယောဂတပ်ဖြည့်လုပ်ငန်းတွေမှာလွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းရရှိထားတဲ့အောင်မြင်မှုတွေဆုံးရှုံးမဲ့အခြေအနေနဲ့ရင်ဆိုင်နေရကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးလိုက်ပါတယ်။ငပြယောဂဖြစ်ပွားမှုတွေကနိုင်ငံတော်များမှာပြန်လည်မြင့်တက်လာနေကြောင်း WHO ရဲ့နှစ်ပတ်လည်အစီရင်ခံစာကဖော်ပြလိုက်တာပါ။အမေရိကန်ကစင်နီဂေါနဲ့ဇင်ဘာဝေနိုင်ငံတွေပါဝင်ငပြယောဂအမြင့်ပြအောင်တပ်ဖြည့်နိုင်မဲ့အလားအလာရှိနေတဲ့နိုင်ငံတွေရှိနေပေမဲ့တိုးတက်မှုတွေတက်နေတဲ့နိုင်ငံတွေလည်းရှိနေတဲ့အကြောင်းဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာသတိပေးထားပါတယ်။2015ခုနှစ်ကနေ2016ခုနှစ်အတွင်းရဝန္ဒာ၊နိုင်ဂျီးရီးယားနဲ့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံတွေအပါအဝင်အာဖရိကရှစ်နိုင်ငံမှာတော့ငပြယောဂဖြစ်ပွားမှုနှုန်း20ရာခိုင်နှုန်းကျော်တိုးလာခဲ့တာပါ။အချိန်နဲ့မှာပဲငပြယောဂကာဝေးရင်းနဲ့ကုသရေးအတွက်အသုံးစရိတ်ရလဲရောကျလာနေပြီး2016ခုနှစ်မှာရန်ပုံငွေဒေါ်လာ 1.8 ဘီလီယံသာရရှိခဲ့တာကြောင့်2020ပြည့်နှစ်အတွက်လိုအပ်ချက်ရဲ့ထောက်ဝတောင်မပြည့်ပဲဖြစ်နေရပါတယ်။
အင်ဒိုနီးရှားနိုင်ငံဘာလီကျွန်းကမီးတောင်ပောက်ကွဲပြီးတဲ့နောက်ပိုင်းကောင်းကင်မှာမီးတောင်ပြားရဲနဲ့နရက်သားမောင်းမဲနေခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့နိုင်ငံတကာလေဆိပ်ကိုပြန်ဖွင့်ပေးလိုက်ပါပြီ။အကွာမီးတောင်ပောက်ပြီးတော့မီတာ 9600 အမြင့်ထိမီးခိုရီမီးတောင်ပြားရဲတက်လာခဲ့တဲ့အတွက်ပြီးခဲ့တဲ့သတင်းလာနေကြတဲ့ကလေဆိပ်ကိုပိတ်ထားခဲ့ရတာပါ။အဲ့ဒီကာလအတွင်းလေရင်ခီးစီပေါင်း400ကျော်ကိုရန်နာခဲ့ရတယ်လို့ထောင်ပေါင်းများစွာတော့ကဘာလက်ခီးသွားတွေနဲ့ကျွန်းပေါ်ကစခန်းတွေမှာခိုးလုံနေခဲ့ကြရတာပါ။ပူထုံးနဲ့အစောပိုင်းမှာတော့မီးတောင်ပြားရဲလမ်းကြောင်းပြောင်းပြီးတော့လွင်သွားတဲ့အတွက်လေဆိပ်ကိုပြန်ပြီးဖွင့်ပေးနိုင်ခဲ့တာပါ။အကွာမီးတောင်ကနေအကြီးစားပတ်ကွဲမှုအချိန်မရွေးဖြစ်လာမှာကိုဆိုရင်းတဲ့အတွက်မီးတောင်နဲ့ကီလိုမီတာ30ပတ်လည်အတွင်းနှိမ့်ထိုင်ကြသူတသိန်းကျော်ကိုအာနာပိုင်တွေကဘေးလွတ်ရာပျောက်ရွှေ့ပေးခဲ့ရပါတယ်။1963ခုနှစ်မှာအကွာမီးတောင်နောက်ဆုံးပတ်ကွဲခဲ့တာဖြစ်ပြီးလူပေါင်း1000ကျော်သေဆုံးခဲ့ရတာဖြစ်ပါတယ
်။ဝါလင်ဦးနဲ့နန်းလောင်တို့ကသတင်းလေးကိုကြီးညာပေးခဲ့ကြတာပါ VOA ကနေပို့သူဦးနဲ့ညနေခင်းစီစဉ်တွေကို VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့မြန်မာနိုင်ငံကိုရောက်နေတဲ့ဘိုဟန်မင်းကြီးရဲ့တရားပွဲအကြောင်းတင်ဆက်ပေးကြပါတယ်အကြမ်းဖက်မှုတွေကြောင့်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာဒဏ်ရာတွေကိုခံစားနေကြရတဲ့အများပြခံစားနေကြရသူအများပြားရှိတဲ့မြန်မာနိုင်ငံမှာခွင့်လွှတ်သီးခံခြင်းနဲ့သာဒဏ်ရာတွေပြောင်းကဲအောင်လုပ်နိုင်လိမ့်မယ်လို့ဘိုယဟန်မင်းကြီး Francis ကပြောကြားခဲ့ပါတယ်။ဘိုယဟန်မင်းကြီးမစ္စတရားဟောကြားပြီးတော့ဥဆောင်ဝတ်ပြုဆုတောင်းတဲ့အခမ်းအနားမှာခုလိုပြောကြားခဲ့ရလဲဖြစ်ပါတယ်။လက်တော့ပြန်ခြင်းဟာယေရှုရဲ့လမ်းစဉ်မဟုတ်ဘူးလို့လည်းဘိုယဟန်မင်းကြီးပြောကြားခဲ့တဲ့မစ္စတရားပွဲကိုရန်ကုန်မြို့ကျက်ဆန်ကွဲမှာကုရန်သတင်းသွားယူခဲ့တဲ့မက်ဆုမြတ်မုံကဆက်ပြီးတော့တင်ဆက်ပေးပါလိမ့်မယ်
။မြန်မာနိုင်ငံမှာရောက်ရှိနေတဲ့ဘိုယဟန်မင်းကြီး Francis ရဲ့ခီးစဉ်တတရနေ့မှာအများပြည်သူအတွက်ဝတ်ပြုဆုတောင်းပွဲကိုရန်ကုန်ကျက်ဆန်ကွဲမှာပြုလုပ်ခဲ့ပါတယ်။ဘိုယဟန်မင်းကြီးရဲ့မစ္စတရားကိုကြားနာနိုင်ကြဖို့အတွက်မြန်မာနိုင်ငံဒေသစုံကကက်သလစ်ဘာသာဝင်တွေဟာညတကောင်ကျော်ချိန်ကလေးကကျက်ဆန်ကွင်းကြီးထဲမှာလာရောက်ပြီးတော့ဆောင်စားနေခဲ့ကြတာပါ။ဝိပ္ပိပွဲကိုလာကြတဲ့ပြည်ရင်းပြည်ပဘာသာဝင်တသိန်းကျော်လောက်ရှိမယ်လို့ခန့်မှန်းရပါတယ်။ဒီနေရာရောက်အောင်လို့ဝေးလံတဲ့တောင်ပေါ်ဒေသကလာကြသူတွေခက်ခက်ခဲခဲလာကြသူတွေရှိတယ်ဆိုတာသူ့အနေနဲ့သိရှိကြောင်းပိုဟန်မင်းကြီးကဝိပ္ပိဆူတောင်းပွဲအစမှာပြောကြားခဲ့ပါတယ်။သူကိုယ်တိုင်လည်းမြန်မာနိုင်ငံကိုဖျားဖူးတယောက်အနေနဲ့လာရောက်တာဖြစ်ပြီးဘာသာဝင်တွေစီကတည်ယူဖို့နှစ်သိမ့်အားပေးဖို့ရောက်လာခဲ့တာဖြစ်တယ်လို့ပိုဟန်မင်းကြီးကပြောပါတယ်။စစ်ပွဲတွေပဋိပက္ခတွေရဲ့ဒဏ်ကိုခံရသူတွေရှိတဲ့မြန်မာနိုင်ငံမှာမုံတီးမှုတွေညှင်းပယ်ခံရမှုတွေကိုချက်ချင်းမြင့်တာနဲ့အောင်မြင်ကျော်လွှားနိုင်မယ်လို့ပိုယဟန်မင်းကြီးကအခုလိုဟောကြားခဲ့ပါတယ်
။ So que molti in Myanmar portano le ferite della violenza sia visibile che invisibile
မြန်မာနိုင်ငံကလူတော်တော်များများဟာအကြမ်းဖက်မှုတွေကြောင့်စိတ်ပိုင်းဒဏ်ရာ၊ရုပ်ပိုင်းဒဏ်ရာတွေကိုခံစားနေကြရသူတွေဖြစ်ကြပါတယ်။လက်စားချေတုံ့ပြန်ခြင်းနဲ့အဲ့ဒီဒဏ်ရာတွေကိုကုသပျောက်ကင်းနိုင်မယ်လို့ထင်ကြပါတယ်။ဒါပေမဲ့လက်စားချေတုံ့ပြန်ခြင်းဟာယေရှုရဲ့လမ်းစဉ်မဟုတ်ပါဘူ
း။ယေရှုခရစ်တော်ဆိုရင်မုန်တီးမှုညှင်းပယ်ခံရမှုတွေကြောင့်ကားစင်တင်ခံရပေမဲ့သူဟာခွင့်လွှတ်ခြင်းတနာကျင်နာခြင်းတို့နဲ့သာတုံ့ပြန်ခဲ့ကြောင်းကိုလည်းပိုယဟန်မင်းကြီး Francis ကဥပမာပေးပြောကြားခဲ့ပါတယ်။အဆိုးဆုံးနာကျင်မှု၊နာကျင်ခံစားမှုတို့ကိုခွင့်လွှတ်ခြင်းနဲ့ပြေပျောက်စေနိုင်မယ်လို့တရားဟောပါတယ်။ဒုက္ခရောက်နေသူတွေကိုကူညီဖေးမှတဲ့မြန်မာနိုင်ငံကကက်သလစ်ဘာသာဝင်တွေကိုလည်းပိုယဟန်မင်းကြီးကအတိအမှတ်ပြုချီးကျူးသွားခဲ့ပါတယ
်။ So che la chiesa in Myanmar sta già facendo molto per portare il balsamo
မြန်မာနိုင်ငံကကက်သလစ်သင်းတော်ဟာဘုရားသခင်ရဲ့ကုသခြင်းကိုလိုအပ်သူတွေစီအရောက်သွားကုသပေးနေပါတယ်။အခက်အခဲအတားအဆီးတွေကြားကလူနည်းစုလူမျိုးစုတွေစီတွားပြီးတော့တရားဟောပြောနေပါတယ်။အတင်းတင်းသွင်းတာမျိုးမဟုတ်ဘဲနဲ့ဖိတ်ခေါ်ကြိုဆိုခြင်းဖြင့်သာဆောင်ရွက်ကြပါတယ်။လူမျိုးဘာသာလူကြီးလူငယ်မရွေးဆင်းရဲသာဒုက္ခရောက်နေသူတွေကိုကူညီပေးကြပါတယ်။ချီကျူးခံထိုက်တဲ့ကူညီဆောင်ရွက်မှုတွေကိုမြန်မာနိုင်ငံကက်သလစ်အသင်းတော်ကြီးနဲ့ကက်သလစ်အဖွဲ့အစည်းတွေကဆောင်ရွက်နေကြပါတယ်
။ မြန်မာနိုင်ငံကကက်သလစ်အသင်းတော်နဲ့မြန်မာနိုင်ငံကြီးငြိမ်းချမ်းအောင်ဖျားသခင်ကောင်းချီးပေးပါစေလို့လည်းပေါ်ရဟမင်းကြီးကဆုတောင်းပေးခဲ့ပါတယ်။အခုလိုပေါ်ရဟမင်းကြီးဟောကြားတဲ့တရားကိုနားရတဲ့အတွက်ခွန်အားဖြစ်စေတယ်လို့တင်းနှံသာဤတိုင်းဘိမျိုးကနေလာတဲ့ကိုစောအောင်သူကပြောပါတယ်
။ဝါသာပီတိဖြစ်ပြီးမှပဲတော့တော်ခေါ်အားလည်းရတယ်လို့ပီတိလည်းဖြစ်တယ်လို့ဒီနေ့ကလာတဲ့အကျုံနဲ့ပါလားဆိုပြီးတော့မှအဲ့လောက်ထိတောင်းမှကျွန်တော်တကယ်ကစားရပါတယ်။ဆိုတော့ကျွန်တော်မိသားစုဝင်တွေအတွက်လည်းကျွန်တော်ရှူတောင်းပေးတယ်ကျွန်တော်ရဲ့နိုင်ငံအတွက်ကျွန်တော်ရဲ့လူမျိုးတိုင်းရင်းသားတွေအတွက်ပြီးတော့မှကျွန်တော်တို့ဒီကဘာကြီးမှာရှိတဲ့ဘာသာသူခရိယန်ညီကမာတို့တွေအားလုံးအဲသူတို့ရဲ့အတွက်ကိုလည်းကျွန်တော်စိတ်ထားနေပြီးတော့မှရှူတောင်းပေးပါတယ်သူတို့ရဲ့အတွက
်ချင်းပြည်နယ်ကလေးမျိုးကနေလာပြီးတော့မစ္စတာတရားနာကြားခဲ့တဲ့ Sister Cecily Lucia ကလည်းမြန်မာနိုင်ငံကြီးငြိမ်းချမ်းဖို့ပိုယဟမင်းကြီးနဲ့အတူဆူတောင်းပေးခဲ့တယ်လို့ပြောပါတယ
်။စစ်တေတို့ကတော့ကရစ်ပါတဝန်တယောက်အနေနဲ့ဆက်အရန်ခံစားရတယ်ပျော်တယ်။ပျော်လို့တော့မျက်ရည်တောင်ကျတယ်ပေါ့နော်။ဘာဖြစ်လို့လဲဆိုရင်စစ်စဲကတော့ဆူတောင်းခဲ့တယ်ပိုယဟမင်းကြီးရဲ့ကောင်းကြီးလူသားတိုင်းအားလုံးအပေါ်မှာတက်ရောက်ပါစေလို့နော်။လူသားတိုင်းအားလုံးပျော်ရွှင်ကြပါစေငြိမ်းချမ်းကြပါစေတို့မြန်မာပြည်ကြီးငြိမ်းချမ်းပါစေလို့ဆူတောင်းပါတယ်စစ်စဲက။
ပေါ်ရဟမင်းကြီးရဲ့မြန်မာနိုင်ငံခီးစဉ်မှာဘာသာဝင်တွေအတွက်အထွတ်အမြတ်ဆုံးဖြစ်တဲ့ဝိပုစုတောင်းပွဲကြီးကတော့ပြီးဆုံးသွားပါပြီ။မြန်မာနိုင်ငံဒေသအနှံ့ကဘာသာဝင်တွေသာမကတခြားနိုင်ငံကဧည့်သည်တွေပါပါဝင်ဝိပုကြတဲ့ပွဲမှာဘာသာဝင်တွေရဲ့မျက်နှာတွေပေါ်မှာကြီးညိုတက်ဝင်ခြင်းဝမ်းမြောက်ခြင်းစိတ်လှုပ်ရှားခြင်းဆိုတဲ့ခံစားချက်တွေထင်ဟပ်နေတာကိုမြင်ရတာဟာစိတ်ကြည်နူးစရာဖြစ်ပါတယ်။ပေါ်ရဟမင်းကြီးဟာဒီကနေ့ညနေပိုင်းမှာဗုဒ္ဓမဟာတန်ခါနာယကဖုန်းတော်ကြီးတွေကိုကဘာအေးကုန်းမြေမှာတွားရောက်တွေ့ဆုံခဲ့ပါတယ်။အဲဒီနောက်မှာတော့မြန်မာနိုင်ငံဒေသဇုံကဘစ်ရှော့ဂိုင်းအုပ်ဆရာတော်တွေနဲ့စိန့်မယ်ရီကသီဒရယ်မှာတွေ့ဆုံပြီးတော့သူ့ရဲ့တတိယမြောက်နေ့မြန်မာနိုင်ငံခီးစဉ်ကိုပြီးဆုံးစေခဲ့ပါတယ်ရှင်
။မဆုမြတ်မွန်တင်ပြပို့ထားတာဖြစ်ပါတယ်။တစ်ဆက်တည်းမှာပဲပေါ်ရဟမင်းကြီးရဲ့ကချင်ကက်သလစ်ဘာသာဝင်တွေနဲ့တွေ့ဆုံတဲ့အကြောင်းကိုလည်းတင်ဆက်ပေးကြပါတယ်။မြန်မာနိုင်ငံကိုအသေးရောက်နေတဲ့ပေါ်ဟမင်းကြီးဖရန်စစ်နဲ့ဘာသာကြီးလေးခုရဲ့ထိပ်ပိုင်းခေါင်းဆောင်များတည်ထောင်တွေ့ဆုံခဲ့ရမှာကက်သလစ်ဘာသာဝင်ကချင်တိုင်းရင်းသားတွေရဲ့ကိုယ်စားလှယ်တဦးအဖြစ်နဲ့ကချင်ပြည်နယ်ဒီမိုကရေစီပါတီ KSDP ဥက္ကဋ္ဌဒေါက်တာဒူးကြာကနေကချင်ပြည်နယ်အတွင်းကငြိမ်းချမ်းရေးအခြေအနေတွေနဲ့စစ်ဘေးရှောင်တွေရဲ့အခြေအနေတွေကိုနှုတ်နဲ့ရောစာနဲ့ပါတင်ပြခဲ့ပါတယ်လက်ရှိကချင်ပြည်နယ်အတွင်းစေဘေးရှောင်တွေရဲ့မူလနေရာတွေမှာကုမ္ပဏီတွေစီးပွားရေးသုပ်ငန်းရှင်တွေကဝင်ရောက်နေရယူလုပ်ကိုင်နေတဲ့အခြေအနေတွေရှိနေတယ်လို့လည်းကချင်လူမှုအဖွဲ့အစည်းတာဝန်ရှိသူကထောက်ပြခဲ့ပါတယ်။ထိုင်းချေဆိုင်ဖီဝေမြန်မာပိုင်းသတင်းတောက်နိုင်ကွဲငါသတင်းပေးပို့ထားပါတယ်
။ကချင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့စစ်ပွဲတွေအကျိုးဆက်ကြောင့်ကချင်စစ်ဘေးရှောင်တွေကြုံတွေ့နေရတဲ့အခက်အခဲတွေကိုပုတ်ရဟမင်းကြီးဖရန်စစ်နဲ့မနေ့ကတွေ့ဆုံမှုမှာတင်ပြခဲ့တယ်လို့ကချင်ပြည်နယ်ဒီမိုကရေစီပါတီ GSTB ဥက္ကဋ္ဌဒေါက်တာတူးကြာကအခုလိုပြောပါရစေ။
ကျွန်တော်နိုင်ငံမှာတော့ညီကြေးများရရှိမှာဒီမဲ့ဆက်ပွဲဒီကြောင့် IDG တွေကအများကြီးဒုက္ခရောက်နေတယ်ဆိုတာဒီပေါ့ညီကြေးရရှိဖို့ solution ဒီဒီဒီတော့နိုင်ငံရဲ့ပြဿနာဖြစ်တဲ့နိုင်ငံရဲ့ဖြစ်ရှိတာဒီရင်းဖြစ်ရှိလို့မရနိုင်တဲ့အကြောင်းပေါ့ခုကဒီလိုညီလာခံလဲကျင်းပါနေတဲ့အခြေခံဖြစ်တဲ့ဆက်ရပြီးတော့ဒီဆောင်ရေးဖြစ်ပါလေဆိုတာပုရားနင်းဒါရကျင်းအပြင်အားလုံးညှိနေတာကတော့ဒီကြေးအမြန်ရရှိလာမယ်လို့မျှော်လင့်နေကြဖြစ်တဲ့အတွက်ကြောင့်ကုရမီပြည်သူတဲ့နိုင်ငံကောင်းဆောင်တွေကိုလည်းဒီကြေးကိစ္စပဲကြံ့ကြံ့ပေးတော်မူအမြဲတမ်းခံနေဆွေးကြောင်းနေပေါ်တော့
ဒေါက်တာသူကြဟာကက်သလစ်ဘာသာဝင်ကချင်တိုင်းသားတွေရဲ့ကုသလေအနေနဲ့ဇေလွတ်ချင်းခံခဲ့ရတာပါပုတ်ရဟမင်းနဲ့တွေ့ဆုံမှုအချိန်နှဲပါပေမဲ့လည်းဒေါက်တာသူကြအနေနဲ့ကချင်ပြည်နယ်သွင်းချင်းတွေကိုစာနဲ့ပါတင်ပြထားတယ်လို့သူကဆိုပါတယ်ပုတ်ရဟမင်းကြီးဖရန်စစ်အနေနဲ့မြန်မာနိုင်ငံကိုလက်ပတ်ခီးစင်တွင်မြန်မာနိုင်ငံကောင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးမှုပြုလုပ်ခဲ့တယ်လို့ဒီခရီးစဉ်ကြောင့်မြန်မာနိုင်ငံရဲ့အပြောင်းလဲဖြစ်လာနိုင်မယ်လို့မျှော်လင့်မိကြောင်းကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးကြာကပြောပါရယ်။ဒါ့အပြင်ကချင်ဒေသအတွင်းတိုက်ပွဲတွေကြောင့်နေရာကနေဆုတ်ခွာထွက်ပြေးနေရတဲ့ IDP တွေရဲ့အိမ်ချမ်းလေယာဉ်မြေတွေအများပိုင်းမြေတွေကိုကုမ္ပဏီတွေစီးပွားရေးလုပ်ငန်းရှင်တွေကနေသိမ်းယူထားတာတွေမလုပ်ဖို့နိုဝင်ဘာလ25ရက်နေ့ကကချင်လွတ်လပ်ရေးအဖွဲ့ KIU ဘူကော်မတီကနေထုတ်ပြန်တဲ့အခြေအနေအကြောင်းကိုလည်းပုတ်ရဟမင်းကြီးကိုတင်ပြခဲ့တယ်လို့တောက်တာတူးကြာကဆိုပါတယ်
ဒီကလည်းဒီ IDPD ကသတ်ပြန်တဲ့မြန်မာပြည်ရဲ့လူမျိုးတွေရှိမှာတို့ရဲ့ဒီမူရင်းနေရာနေနေတဲ့အတင်းခါရတဲ့ရှိတဲ့သူများပြီးယူသွားတယ်ရှိတဲ့နန်တို့ကောင်းဆောင်နေတဲ့သူဆိုနေတာတညာပြေတော့ဟုတ်ပြလိုက်တာပေါ့လေနော်ဒီလိုသတ်ပြန်တဲ့အတိုင်းပါပဲဒါတကယ်လည်းဖြစ်နေတာကို
ကချင်ပြည်နယ်တွင် KIU ကချင်လွတ်လပ်ရေးဖွဲ့နဲ့မြန်မာသမ္မတတို့သကြောပြန်တိုက်ပွဲတွင်စစ်ဘေးရှောင်ဒုက္ခသည်ရေတွက်ဟာတသိန်း2000ကျော်ရှိလာခဲ့တယ်လို့သူတို့ရဲ့မူလနေထိုင်တဲ့လေယာဉ်ချမ်းမြေတွေကိုလုပ်ငန်းရှင်တွေကနေနားလည်မှုနဲ့တင်ယူတာမျိုးလည်းဖြစ်လာနေတာပါ
เสบียงชาวเรือมีอย่างนี้อย่างหนึ่งกูเนี่ยพยายามมาเข้มวิ่งยาวเต็มบ้านเช่นมาพี่บุกเช่นลุลายยี่ตั้มรอเกย์อุกันนี่หนุ่มบ้านนั้นง่ายสุดเนี่ยจริงๆเช่ทุกอย่างท้าวเลยและสิเสบียงชาวเรือมีอย่างตั้งขยันเลยเช่นนี้เนี่ยพัตตาลูกเช่นลุงมุ่งพุ่มโยยพ่อแก่กูซ่าจีกันเนี่ยกูรู้เปล่าเลยเสบียงชาวเพื่อเดียร์เนี่ยอะไรบ้างมุ่งมั่นอยู่เนี่ยไว้มั่นอยู่เนี่ยตลอดชีวิตเราไม่ได้เป็นอะไรไอ้เนี่ยก็เพื่อเดียร์เ ဒီကွန်မြူနတီကိုချပေးရဆိုတော့တည်ရတယ်ဟိုပြောဆိုင်ချင်းတို့မြန်မာဒီဘက်မှာမြို့နယ်အမော်မြို့နယ်ကြားအခုခက်သေးရတဲ့ဒီကာလန်လမ်းမတစ်လျှောက်ဘယ်လိုအဲ့ဒီနေရာမှာဒီကွန်မြူနတီကိုဒီငါးချပေးတဲ့ပုံစံနဲ့တည်ရှိရတယ်ခက်သေးတဲ့နေရာမှာဒီချုပ်အိမ်မှာ
ပိုင်ရှင်နေရာမှာပိုင်ရှင်မဟုတ်တဲ့တခြားသတင်းတွေတော့ရင်းနဲ့လက်ခံစားထုတ်တဲ့ပိုင်းလို့ရှိတယ်ဒီတော့ရဲ့နေရာကိုခုံတဲ့နေရာဟာတည်ရှိရတယ်ဘယ်လို့စစ်ဘေးရှောင်တွေရဲ့မူလနေရာတွင်ကွန်မြူနတီဖွဲ့စည်းတွေရဲ့ဧကတောင်းနေချီတဲ့စိုက်ခွင်းတွေလည်းအခုနောက်ပိုင်းနှစ်တည်းမှာပေါ်ပေါက်လာနေတယ်လို့လည်းကချင်ရပ်ဖွဲ့ဖွဲ့စည်းတာဝန်ရှိသူတွေကပြောပါတယ်မြန်မာသားမတော်နဲ့
ဖြစ်ပါတယ်။ခုခါမှာတော့ရခိုင်ပြည်ပြိပခါတွေကြောင့်ထိခိုက်လာတဲ့စပါးဆိုင်ပြည်အကြောင်းကိုတင်ဆက်ပေးကြပါတယ်။ပြိပခါတွေဖြစ်ခဲ့တဲ့ရခိုင်ပြည်ရဲ့မြောက်ပိုင်းကပိုင်ရှင်မဲ့စပါးကင်းတွေကိုပြည်နယ်အစိုးရကနေတာဝန်ယူရိတ်သိမ်းပေးနေရမှာတချို့ကိုပဲဆောင်ရွက်ပေးနိုင်ပြီးတော့လေမြေအများပြားမှာတော့အခက်အခဲအမျိုးမျိုးကြောင့်ရိတ်သိမ်းဖို့အခက်အခဲဖြစ်နေပါတယ်။ဒီအခြေအနေတွေနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းတောက်ကိုထောင်ခန့်ကရခိုင်ပြည်နယ်အစိုးရကိုဆက်သွယ်မေးမြန်းပြီးတော့သတင်းပေးပို့ထားပါတယ်။
ရခိုင်ပြည်နယ်မြောက်ပိုင်းဘူရီတော်မောင်တော်မှာပိုင်ရှင်မဲ့ရိတ်သိမ်းမှုစပါးကင်းတွေဧကများစွာရှိနေပါတယ်။ပြိပကဖြစ်ပွားနေတဲ့ဘူရီတော်မှာရိတ်သိမ်းမှုဧက1000ကျော်နဲ့မောင်တော်မှာဧက6000ကျော်ကျန်ရှိနေတာဖြစ်ပါတယ်။ရိတ်သိမ်းမှုအတွက်ဆက်လုံလောက်မရှိဘူးလို့လည်းရခိုင်ပြည်နယ်စိုးရွားဖွဲ့စိုက်ပျိုးရေးမွေးမြူရေးတစ်တော့နဲ့တပ်တူတွင်ဝန်ကြီးဦးကျော်လင်းကပြောပါတယ်
။ဒီတော်မှာကျွန်တော်တို့ဧကကကျွန်တော်စည်းစားရ4950ရှိတယ်။အဲဘူရီတော်မှာဆိုလို့ရှိရင်1000ကျော်ရှိတယ်။မောင်တော်မှာ6000ကျော်ရှိတယ်။ဆက်ပြီးကတော့ငုံမရှိပါဘူးကွာမရှိဘူးဆက်ကအများကြီးလိုတယ်ဆက်စည်းကဒီမှာဘလောက်ကြီးမလဲဒီနေ့မှမှသူကငါးဧကခွဲအပေါင်းရင်းလောက်ပဲပြီးတဲ့အချိန်နေတော့ရှိတယ်ဖြန်းများကအဲအဲ့တော့ဧကပေါင်းများများစွာကဆက်ပေါင်းများများစွာလိုတာပေါ့နောက်ပြီးတဲ့အချိန်မှာစပတ်ဆိုတာ break ဒီ chain နဲ့မိတာဆိုတော့အဆက်မပြတ်လုပ်နေရတာပေါ့ကွာ
ရေသိမ်းရရှိလာတဲ့စပားတွေကိုပြန်ရောက်ပြီးဘန်ကောက်နဲ့တင်းစီထားတယ်လို့လည်းဥကျော်လင်းကဆက်ပြောပါတယ
်အဲအဲ့ဒီရေသိမ်းပြီးစပားတွေကိုကျွန်တော်အများဆုံးကျွန်တော်တို့ဒီဆက်ကုန်ပြည်ကြီးတွေကိုရောင်းမှာပေါ့လေရောင်းပြီးတော့အဲ့ဒါတွေကိုကျွန်တော်တို့ရဟိုင်းပြည်နယ်ဆိုတော့ဘုရားမခိုင်းဘူးခင်ဗျအဲ့ဒါတွေကိုလုံးဝတာမန်ဝေးအကောင့်ဖွင့်ပြီးတော့အဲ့ဒါအဲ့ဒီမှာပဲဗန်စင်းမှာပဲသူတို့ဒိတ်ဖွင့်ထားမှာဖြစ်ပါတယ
်ဆက်ခဲခဲပြင်ရေသိမ်းတဲ့နေရာနဲ့စုရသိမ်းစီနေရာဝေးကွာတဲ့အတွက်ရေသိမ်းချိန်နှဲပါနေရာတွေလည်းရှိပါတယ်ရခိုင်ပြည်နယ်ကစံအများစုဟာဘင်္ဂလားဒေ့ရှ်ကိုတင်ပို့တာဖြစ်တဲ့အတွက်ပြည်ရင်းစံစည်းကွက်ကိုထိခိုက်မှုမရှိဘူးလို့မြန်မာနိုင်ငံစံစဘာအသင်းချုပ်ဘိုးလုံးမှုဆောင်ဦးတောင်းဝင်းကပြောပါတယ
်ဆက်ကမလုံးတော့ဘူးပေါ့အဲ့ဒါမလို့တော့ပြောနောက်တစ်ခါကျတော့ရိပ်ရနေရာနဲ့စုရနေရာဆိုတာသူရှိတယ်ဒီစုရနေရာရှိတဲ့ခါကျတော့စုရကိုပြောရင်တော့စုရကတနေရာသွားရိပ်တယ်ပြီးရင်ညကျတော့စုရမှာပြန်ရတယ်အဲ့ဒီသွားတာပြန်လာနေတဲ့အချိန်နဲ့ပုံပြီးတယ်ရိပ်ရတဲ့အချိန်ကလည်းနည်းနည်းလေးတယ်အဲ့ဒီရိပ်တဲ့နေရာမှာလည်းစကန်ချထိုင်တော့ပူပေါင်းတယ်အဲ့ဒါကျတော့လုံုံရေးပြေးနိုင်လို့တူတယ်ပြေးပြီးလို့ရှိရင်ဘင်္ဂလားဒေ့ရှ်ကိုသွားတဲ့စပားတွေဒီမတ်ဘက်ကိုလာတဲ့စပားတွေပေါ့နောက်ပြီးတော့အဲ့ဒီဘက်မှာလည်းစားတုံးတဲ့လူကတော်တော်လေးကြောက်သွားတယ်နိဟိုဒီပြည်လဲကိုဘာမှတော့မရှိတဲ့
အောက်လ25ရက်နေ့ကစတင်ဖြစ်ပွားခဲ့တဲ့ပြိပကတွေကြောင့်ဝင်းစွန်ကော်ထပ်ပြေးသူတင်းစီရှိခဲ့ပါတယ်။လက်ရှိမှာတော့ရခိုင်ပြည်နယ်မှာရေသိမ်းသူမရှိတဲ့ပိုင်ရှင်မဲ့စပားကွင်းတွေကိုရေသိမ်းဆက်60ကျော်နဲ့ရေသိမ်းနေပါတယ်ခင်ဗျာ
။ကုထောင်ခန့်သတင်းပေးပို့ထားတာဖြစ်ပါတယ်။တစ်ဆက်တည်းမှာပဲရခိုင်ပါတီခြေနေကိုတင်ဆက်ပေးကြပါတယ်။ရခိုင်မျိုးသားပါတီ ANP ပါတီဥက္ကဋ္ဌနှုတ်ထွက်စာတင်လာတဲ့အပေါ်ပါတီဗဟုအလုံးမှုဆောင်ကော်မတီကလာမယ့်ဒီဇင်ဘာလထဲမှာဆုံးဖြတ်ဖို့ရှိနေပြီးတော့ဒီလိုနှုတ်ထွက်စာတင်တာဟာပါတီတိဆောက်ရေးဆိုင်ရာအားနည်းချက်တွေကြောင့်ဖြစ်ကြောင်း ANP ပါတီရဲ့မြောက်ဦးမျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးလာစောကသုံးသပ်ပါတယ်။ရခိုင်ပြည်သူတွေကတော့လက်ရှိနိုင်ငံရေးအခြေအနေအရရခိုင်ပါတီတွေစီစီလုံးလုံးရှိစေဖို့လိုလားနေကြပါတယ်။ဒီကြောင့်ကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ရခိုင်မျိုးသားပါတီ ANP ဟာ2015ခုနှစ်ရွေးကောက်ပွဲမှာတနိုင်ငံလုံးအတိုင်းအတာအရလွှတ်တော်ကိုယ်စားလှယ်တတိယအများဆုံးရတဲ့ပါတီဖြစ်တယ်လို့ရခိုင်ပြည်နယ်လွှတ်တော်မှာလည်းကို ိုယ်စားလှယ်အများဆုံးရထားတဲ့ပါတီဖြစ်ပါတယ်။ဒီလ28ရက်နေ့မှာတော့ ANP ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကပါတီတာဝန်နဲ့ပါတီဝင်အဖြစ်ကနှုတ်ထွက်ခွင့်ပြုဖို့ပါတီဌာနချုပ်ကိုတင်ပြခဲ့ပါတယ်။ဒီတင်ပြချက်ကိုလာမည့်လအတွင်းမှာဆုံးဖြတ်ဖွယ်ရှိကြောင်း ANP ပါတီမြောက်ဦးမြို့နယ်လွှတ်တော်ကိုယ်စားလှယ်ဦးဦးလှစောကအခုလိုပြောပါတယ်။ဒေါက်တာအေးမောင်တင်ပြထားတဲ့စာမှာသူ့အပေါ်ပုဂ္ဂိုလ်ရေးတိုက်ခိုက်တာတွေရှိနေပြီးပါတီရင်းမှာရံပက်အသွင်ဆောင်နေတာတွေရှိနေကြောင်းနဲ့ဒီလိုစီလုံးမှုပြိုကွဲမှုအတွက်မိမိမှာတာဝန်ရှိကြောင်းနှုတ်ထွက်စာမှာဖော်ပြထားပါတယ်။ဒီလိုနှုတ်ထွက်စာတင်တဲ့အပေါ်မှာဦးဦးလှစောကအခုလိုသုံးသပ်ပါတယ်။
ကျွန်တော်တို့နိုင်ငံရေးပါတီတွေကလေတကယ် institution ကောင်းရတာမဟုတ်ဘူး။ institution မကောင်းဘူး။နိုင်ငံရေးပါတီဆိုပေမဲ့ကိုယူခံကိုအုံနိုင်ကြလို့ဒီနေ့လာကြတဲ့ရှိတယ်ဖက်ချင်းတွေရှိတယ်အဲ့ဒီဖက်ချင်းတွေကိုအကုန်လုံးအရသုတ်လို့ရှိဖို့တော့ဘူးဆရာတော့တော်တော်လေးခက်တဲ့အလုပ်ပဲအဲ့ခက်တဲ့အလုပ်ပေါ်မှာစိတ်တော့ရှိရမှာပေါ့ဗျာနော်သူက
ANP ပါတီဥက္ကဋ္ဌနှုတ်ထွက်စာတင်တဲ့တင်ဟာရခိုင်ပြည်သူတွေကိုအားအားတင်စေပြီးပါတီတွင်ဖြစ်ပျက်နေမှုအခြေအနေကိုစိတ်ဝင်စားမှုတွေမြင့်တက်စေခဲ့ပါတယ်ဒီလိုနှုတ်ထွက်စာတင်တဲ့အပေါ်ရခိုင်ပြည်သူတဦးကသူ့အမြင်ကိုအခုလိုပြောပါတယ်
လို့လည်းရှိအဲ့ခါရတနာရဲ့အခြေအနေတွေအမျိုးမျိုးဖြစ်နေတဲ့ကြားထဲမှာဒါမျိုးသားပါတီတရဲ့အနေနဲ့ဟောပြန်လေးစစ်ဆောင်မှုမလုပ်ခင်နဲ့ဒီတိုင်းလုပ်ရရှိနှုတ်ထွက်တော့ရဆိုတဲ့အမြင်မှာကြတော့တမျိုးကြီးခံစားတော့ဟောဘာဖြစ်လို့ဆိုကောင်းဆောင်တယောက်ကဆက်ရှင်ကြီးနှုတ်ထွက်လိုက်တဲ့အမြင်မျိုးကိုရောက်တော့တယ်ဆိုရင်ကောင်းဆောင်ကသူရဲ့ခဲခဲတွေလုံးဝကိုမထိနိုင်လို့လားဒါကိုပြန်ပြီးတော့မလုံးနိုင်တော့ဘူးလားဆိုတဲ့အမြင်တွေတော့ကျွန်တော်တို့စဉ်းစားတဲ့အချိန်ကိုရောက်တာပေါ့နော်
စစ်တွေမျိုးကန်တူကလည်းသူ့အမြင်ကိုအခုလိုပြောပါတယ
်။ဒီခိုင်ပါတီတခုကတော့ဒီလိုမျိုးအဖြစ်မျိုးတဲ့စီယုံကိုရှိနေခြင်းနဲ့ဆိုတဲ့စကားလည်းပြောခြင်းနဲ့
ဒေါက်တာအေးမောင်ဟာရခိုင်အမျိုးသားတူတက်ရေးပါတီ RNDP ကိုတီထောင်စင်ကစတင်လို့ဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့ပြီး2010ရွေးကောက်ပွဲမှာအမျိုးသားလွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးချယ်ခံခဲ့ရပါတယ်။2015ရွေးကောက်ပွဲမှာတော့မန်အောင်မြို့နယ်ပြည်ညလွှတ်တော်ကိုယ်စားလှယ်အဖြစ်ရှင်ပြန်ရမှာရှုံးနိမ့်ခဲ့ပြီး2019ဂျာပြတ်ရွေးကောက်ပွဲမှာအမ်းမြို့နယ်ပြည်သူလွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်ခံထားရသူဖြစ်ပါတယ်။RNDP ပါတီဟာ2015ခုနှစ်မှာရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD နဲ့ပူးပေါင်းပြီးရခိုင်မျိုးသားပါတီ ANP ကိုဖွဲ့စည်းခဲ့ပေမဲ့နောက်ပိုင်းမှာ ALD ပါတီကပြန်လည်ခွဲထွက်သွားခဲ့ပါတယ်
။ကုမှုဆော်သတင်းပေးပို့ထားတာဖြစ်ပါတယ်။ VOA ကနေဗိုလ်တူနေညနေခင်းစီစဉ်တွေကိုဆက်လက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။တော်တာရှင်များရှင်မကြခင်မှာတင်ဆက်ပေးမယ် VOA American တန်ညဘက်9:30မြန်မာဘာသာစီစဉ်နေမှာဆိုရင်တော့မြန်မာလူထုနဲ့ကျန်းမာရေးဥကြော်စံသားရဲ့မြန်မာရေးသုံးသက်ချက်အပြင်အပတ်စဉ်အားကစားကဏ္ဍစာရီကိုနားဆင်ကြဖို့လည်းရှိပါသေးတယ်ခုခါမှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်ဦးကကြီးညာပေးပါမယ်ရှင်
ကက်သလစ်ခရစ်ယာန်သာသနာပိုင်းပိုယမ်မင်းကြီးဖရန်စစ်ရဲ့တတိယမြောက်နေ့မြန်မာနိုင်ငံခီးစဉ်တွင်ရန်ကုန်မြို့မှာဒီကနေ့တရားဟောကြားမှာတော့ငြိမ်းချမ်းရေးပြည်လည်သိမြတ်ရေးတိုက်တွန်းမိန့်ကြားသွားပါတယ်မြန်မာနိုင်ငံမှာအကြမ်းဖက်မှုရဲ့တရားတင်ချက်တွေကိုရရှိခံစားနေရသူတွေအများပြားရှိနေတယ်ဆိုတော့ကိုသိရှိထားတဲ့အကြောင်းနဲ့မြင်နိုင်တာရောမမြင်နိုင်တဲ့တရားတင်ချက်တွေကိုပါအမျှော်မြင်ရှိရှိတုံ့ပြန်ကူစားသွားဖို့လိုအပ်ကြောင်းနဲ့ဒေါသတွေလက်စားချင်မှုတွေနဲ့တရားတွေကိုကူစားတာယေရှုခရစ်တော်ရဲ့လမ်းစဉ်မဟုတ်ကြောင်းပိုယမ်မင်းကြီးကတိုက်တွန်းမိန့်ကြားသွားတာဖြစ်ပါတယ်ရန်ကုန်မြို့ဆန်ဝင်ကပုယံမင်းကြီးရဲ့တရားပွဲကိုနားထောင်မှုတွေမြန်မာနိုင်ငံကကက်သလစ်ခရစ်ယာန်ဘာသာဝင်ထောင်ထဲချပြီးမနေ့ညကလေးကကြိုတင်ဆောင်ဆိုင်နေခဲ့ကြတာပါပုယံမင်းကြီးကဒီနေ့မှာပဲရန်ကုန်မြို့မှာတန်ခါနာယကဆရာတော်ရင်နဲ့တွေ့ဆုံခဲ့သလိုမြန်မာနိုင်ငံအနှံ့ပြားကကက်သလစ်ခရစ်ယာန်ဂိုင်းဟုတ်ဆရာတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်မနေ့ကမှာတော့ရခိုင်ပြည်နယ်ကပရိပတ်တွေကြောင့်တိတ်နေချတဲ့ဒုက္ခသည်တွေထွက်ပြေးခိုလုံနေကြတဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုလည်းပုယံမင်းကြီးခရီးဆက်မှာဖြစ်ပါတယ်အမေရိကန်ပြည်တော်စုတီရအောင်ပြစ်နိုင်တယ်လို့ဆိုတဲ့တိုက်ချင်းပြစ်မစ်ဆိုင်တုံးတစ်စင်းကိုမနစ်အင်္ဂါနေ့ကအောင်မြင်ပြုလုပ်နိုင်ခဲ့တဲ့အကြောင်းမြောက်ကိုရီးယားကပြောဆိုလိုက်ပါတယ်မြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကဒီကနေ့ဗုဒ္ဓနေ့အစောပိုင်းမှာပဲဟွာဆောင်15မစ်ဆိုင်တုံးကိုအောင်မြင်စွာပြုလုပ်နိုင်ခဲ့တဲ့အကြောင်းကိုကြေညာလိုက်တာဖြစ်ပါတယ်စီးရီးယားနိုင်ငံက9နှစ်နီးပါးကြာပြည်တွင်းစစ်ဆုံးသက်ရေးကုလသမဂ္ဂကဦးဆောင်တဲ့ငင်းငယ်ဆွေးနွေးပွဲမှာစီးရီးယားဆူရဆစ်စက်ညီနဲသူတွေဒီကနေ့ပါဝင်ဆွေးနွေးလိုက်မယ်လို့မျှော်လင့်ရပါတယ်ကုလသမဂ္ဂဒုကုစဲစတက်ဖန်တမစူရာနဲ့စီးရီးယားတိုက်ခိုက်အုပ်စုကိုတွေ့ဆုံပြီးမနေ့ကကပဲငင်းငယ်ဆွေးနွေးပွဲတွေကိုဂျနီဗာမြို့မှာစတင်လိုက်တာဖြစ်ပါတယ
်တရင်ချင်းချုပ်ကိုကိုအောင်လည်းဦးကကြီးညာပေးခဲ့တာပါဒီညနေအတွက်စီစဉ်ထုတ်လွှင့်မှုကတော့မခင်ပြည်တွေ့ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Patrick Deya ဖြစ်ပါတယ်ကျွန်မအီတန်စင်ပါရှင် ဖြိုအမေရိကန်တန်ညပိုင်းမြန်မာဘာသာစီစဉ်လေးကိုည9:00နာရီအထိလိုင်းဒိုမီတာ24.55နဲ့51တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ရုပ်မြင်သံကြားစီစဉ်လေးကိုလည်းည9:00မှာ Asia 77ကနေတိုက်ရိုက်ကြည့်ရှုနိုင်ပါတယ်။သောတာရှင်ပေါင်းကိုထူးပဲကျေးဇူးတင်ရှိပါတယ်။ကျန်းမာရွှင်လန်းကြပါစေရှင်။
This program has come to you from the Voice of America, Washington.